မြန်မာစစ်တပ်ကအရက်သားတွေကိုပါမချမ်းအကြမ်းဖက်ပြစ်ခတ်တိုက်ခိုက်တာတွေကိုလုပ်နေတဲ့အတွက်ဒါကိုရှုံချကြောင်း EU ဥရောပသမ္မဂကတောက်ကြံနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့58ကြိမ်မြောက်ဆွေးနွေးပွဲအတွင်းမြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုထပ်ပြီးတော့ရှုတ်ချလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာကျမ်းမာကွဲပြားမှုပေါ်မှာအခြေခံတဲ့အကြမ်းဖက်မှုတွေအပါအဝင်မရေယာကျင့်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ကျူးလွန်သူတွေကိုထိုက်တဲ့နဲ့အပြစ်ဒဏ်ကျခံစေဖို့လှုံ့ဆော်ရမှာဖြစ်ပြီးတချို့ပြစ်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမြောက်နိုင်ကြောင်းနဲ့ဒီကိစ္စအတွက်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM ကအဓိကကဏ္ဍကနေလှုံ့ဆော်နေတယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့2669ကိုအပြည့်အဝအကောင့်ထဲပေါ်ဖို့လဲ EU ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာငြိမ်းချမ်းတဲ့ပြန်လည်ပေါင်းစည်းမှုလိုအပ်နေတာဖြစ်ပြီးနိုင်ငံတွင်းအကြမ်းဖက်မှုတွေကိုရပ်ဆိုင်းဖို့နဲ့မြန်မာနိုင်ငံမှာအားလုံးပါဝင်ပြီးပွင့်လင်းခိုင်မာတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ဆောင်ဖို့လဲတောင်းဆိုထားပါတယ်